โอเคดร.มิ้วครับကျွန်တော်တို့ခုမြန်မာနိုင်ငံမှာဒီမိုးရာသီမာဖြစ်လာတဲ့ဒီရာသီကြောင်းတုတ်ကွေးပေါ့ဆရာเนาะအဲ့ဒါဖြစ်ပြီးမှတချို့ကလည်းဒီ typhoid ဖြစ်ပြီးတော့ကျန်နေခဲ့တယ်လို့သတင်းတွေထွက်နေပါတယ်ဆရာအဲ့ဒါနဲ့ပတ်သက်ပြီးတော့ဖြစ်နေတဲ့အနေအထားလေးဘယ်လိုရှိလဲဆရာ
တုတ်ကွေးဆိုတဲ့သဘောကတော့တာမားထင်တော့3-5ရက်ပေါ့ဗျာအားရတယ်မပူပါဘူးဖြားပြီးတော့2ရက်3ရက်အနားယူလိုက်ကြာကောင်းသွားတာပေါ့เนาะတချို့ကျတော့လည်းဒီတုတ်ကွေးကိုနှစ်ခါပြန်သုံးခါလာဖြစ်တယ်ဒါပေမဲ့အဲ့ဒီလူတွေကြားတဲ့က4ရက်5ရက်ဖြားမကြအောင်အဲ့လိုကျွန်တော်ကြည့်ရတဲ့ခါမှာအဲ့လိုရတက်ဖက်ယောဂဖြစ်နေတာတွေ့ရတာပေါ့အောက်ဒီအုံးရက်ပိုင်းမှာအဲ့တော့တုတ်ကွေးဖြစ်တဲ့လူ10ယောက်လာတယ်ဆိုလို့ရှိရင်2ယောက်3ယောက်လောက်ကတက်ဖက်ပိုးတွေတွေ့ရတ
ယ်။ဟုတ်ကဲ့ဆရာနောက်တစ်ခုကဒီနမပီအထူးသဖြင့်ဒီနယ်စပ်ဒေတာတွေမှာဖြစ်များတဲ့ဒီငှက်ဖြားယောဂနဲ့ရောဘယ်လိုခွင့်နိုင်မလဲဆရာကြီ
း။ပထမရက်ပိုင်းမှာတော့ကျွန်တော်ကတုတ်ကွေးပဲဆိုပြီးခုနေတော့4ရက်5ရက်နဲ့မပြောက်တော့သူ့ကတတန်လေးကဝင်လာပြီဒါတာမားဖြစ်တော့တုတ်ကွေးကနေသူ့အဆုတ်ရောင်နမိုနီးယားများလာပေါ့ချောင်းကလည်းဆိုးရဆိုတော့လေအဲ့ဒီမှာသူတို့ရှာတွေကိုကြည့်လိုက်တဲ့အခါကျတော့ရှာတွေကဖြူနေတာတွေသတိထားမိတယ်။ကျွန်တော်ကဒီဝမ်းချုပ်မယ်။အဲကောင်းနေကြိုက်မယ်ပေါ့တုတ်ကွေးဆာဆာနေဖြားမယ်။နောက်ကျွန်တော်တို့ဒီသူ့ရဲ့လက္ခဏာတခုဖြစ်တာပေါ့ဗျာ။တကယ်အဖျားတက်မယ်ဆိုရင်သွေးခုန်လုံးကမြန်မယ်။အဲ့ဒီလူသားမှာအဖျားတက်တော့တက်တယ်။ဆရာသုံးပြရလေဒါပေမဲ့သွေးခုန်လုံးက80 90လည်းမပူဘူးပေါ့နော်။အဲ့လိုမျိုးကြီးသွေးခုန်လုံးကနှေးနေတယ်ပေါ့ဗျာ။အဲ့ဒါလည်းတက်ဖက်ရဲ့လက္ခဏာတခုပဲဗျာ။အဲ့လိုကျွန်တော်တို့ကဒီ4-5ရက်လောက်မှာအမှန်ပြောတချို့ရင်ဘက်ကိုပြန်လိုက်တာနဲ့ရင်ဘက်မှာအနီးစက်ကလေးထွက်လာတယ်။ဒါလည်းတိုက်ဖိုက်ယောဂရဲ့ root spot လို့ခေါ်တဲ့ဒီစက်ကလေးပေါ်လာပေါ့အဲ့တော့ဒါဆံဝဆပြီးနေနေပြီဥပ္ပဆန်တဲ့ဘိုက်ကိုဆန်ကြည့်လိုက်အသေးလေးတွေနဲ့ကြည်ရဒီလိုမျိုးကြီးကြည်ရအဲ့လိုလေးဆန်ပြီးဒါသွေးဖြစ်ကလေးပေါက်ကြည့်မယ်သွေးဥတွေကြည့်လိုက်မယ်ဆိုသွေးဖြူတွေနည်းနေရတွေ့ရတယ်ပေါ့ချားနေတုံနေတစ်ခါကြောင့်ငါဖျားနေတော့မှကျွန်တော်မှားတာပေါ့နော်အဲ့တော့အဖျားရဲ့ပုံစံကဘယ်လိုလဲဆိုရှင်ငါဖျားဆိုလို့ရှိရင်တော့သူကတစ်ခါကြာဖျားတဲ့ကာလမှာဟိုပုံမှန် normal ပြန်ရောက်သွားတယ်တိုက်ဖိုက်ကြတာလို့တစ်ခါမှ normal မရောက်ဘူးဗျနောက်လျှောက်တရားနှစ်ပြားသုံးပြားလေးနေကားတက်တယ်လို့တက်လိုက်ကြလိုက်တက်ကြဖြားခွာတာပေါ့ဗျာအဲဆံဝတ်တမရရှိပြီးဒါပေမဲ့နောက်မကြအောင်တက်ဖိုက်သေးပေးမယ
်ဟုတ်ကဲ့ဆရာအဲ့ဒီခါကျတော့ကျွန်တော်ဒီကုသမှုအနေနဲ့ရောဘာတွေလုပ်ပေးဖို့လုပ်မလဲဆရာကြီ
းအခုရှိတာကအခုအရင်တော့ကျွန်တော်သုံးခဲ့တဲ့ global panic တို့နောက်ဆက်ထရင်လို့ဆိုတာကအခုကာလမှာထွက်ပေါ်ရှင်းနေပြီဗျာအဲ့တော့ဆရာဝန်တွေကဘာလို့ဆက်စီအားသုံးလို့ဆက်ပတ်တစီလို့အဲ့လိုခင်ဗျားကအဆင့်မြင့်တဲ့ပရိသီဝါပုဒ်ဆေးတွေကိုသုံးရတယ်အဲ့တော့မှပဲကဘာတော်မှ3လရက်လောက်အနေနဲ့ပြလိုက်တော့မှဖြားကြသွားတယ်။အဲ့လိုကဘာတော်ကမပေးနိုင်သေးဘူးဆိုရင်တော့ဖြားတက်တက်နေဟိုမှာပဲ
။ဟုတ်ကဲ့ဆရာနောက်တစ်ခုကတကယ်လို့ဒီ tech fight ကိုအချိန်မီမတိလိုက်ဘူးမကုနိုင်ဘူးဆိုလို့ရှင်ဆရာကြီးနောက်ဆက်တွဲပါတယ်ဖြစ်နေတယ်ဆရာကြီ
း။ tech fight ကိုမကုပဲထားရင်ဒုတိယပတ်ကြရင်ကတော့သူးစိတ်တဲ့လက္ခဏာရောက်လာမယ်။ပြီးတော့တချို့ကြီးဆိုလို့ရှင်ကဟိုပေါက်တာတွေပဲဖြစ်တာကဥဉဏ်လေးကပါလာ။ဒါ tech fight ပုံပတိရကတော့အစိတ်ထုတ်တယ်။အစိတ်ထုတ်တော့သူးစိတ်တဲ့လက္ခဏာတွေရှိမယ်။အဲ့ဒီကနမိုနီးယားရောက်မယ်။အဲ့လိုမျိုးတွေပေါ့နော် tech fight ကတကယ်လို့မကူပဲထားရင်အသက်အန္တရာယ်ရရှာသွားနိုင်တယ်။လုံးဝမကူပဲထားဆိုတော့30ရာခိုင်နှုန်းပြေးနိုင်တယ်လို့ပြောတာ။အဲ့တော့ကျွန်တော်တက်ဖက်ကိုဥပအောင်ကျွန်တော်ဆော်စီ5ရာကြာမကြာတက်ဖက်ကိုစတင်ပြီးတပတ်ကျော်မှလည်းသူကသွေးထဲမှာဟိုဒေါ်တက်ဆိုတာကျွန်တော်စစ်လန်ဆိုင်အဲ့ဒီမှာပေါ်တယ်။အကောင်းဆုံးကတော့5ရာ6ရာတုတ်ကွေးပါပဲ။ငါနှစ်ခါသုံးခါပြန်ဖြစ်တာပဲလို့ပုံပေါ်လေးပြေးလိုက်ပါနဲ့။တုတ်ကွေးက5ရာနဲ့သက်သာနိုင်ပြီမဲ့တက်ဖက်ဟာတပတ်3ပတ်ထိစီကူပါလိမ့်တော့ဖြစ်တဲ့ကြောင့်ဆရာဝန်နဲ့ပြဖို့လိုပါတယ
်။ဟုတ်ကဲ့ဆရာ။အဲ့တော့ဒီ type fight ကုသမှုမှာဒီအစားတောင်းနဲ့ပတ်သက်လို့ရောဆရာကြီးဒီအစားမမမစားနိုင်တာပဲအချိန်မှာစားတင်တာ
အဲ့ဒီအချိန်မှာကျွန်တော်လုံးဝအဖတ်မစားခိုင်းဘူးဒီအဖတ်စားကြရမယ်အဖတ်ကိုခြေနေရတယ်ဥရပောက်သွားနိုင်တယ်ဆိုတဲ့အခါကြီးရှိခဲ့တာဘူးအဲအဲ့လိုကနေပါကျွန်တော်တစ်ခါပြနေကနေ့ရက်တိုက်အဖျားကလုံးမယ်ပါပဲထိနေတာရှိပါပြီဆိုကြောင်းကကဲတာဆိုအဖတ်ဖေးစနဲ့စားစားတော့ဘယ်လိုခေါ်တော့ semi solid ခေါ်တာပါနော်အဲ့တော့အဖတ်မပြတ်မဖြစ်တဲ့ဖြစ်လေးဒါလေးစားနေ့ရက်လောက်စားပြီးတော့48နာရီစားကြပြီဆိုမှတမင်တွေ့တာပါအဲ့လိုမျိုးနဲ့တော့တက်ဖက်က4ရက်5ရက်ကနေ10ရက်15ရက်ထိခါးရစ်ရှိသွားတယ်ပေါ့အိမ်မှာနားရမယ်တက်ဖက်ဆိုလို့ရှိရင်ပရိသူကဘုဒ္ဓဆေကိုအချိန်ပိုင်းနဲ့ပေါ့6နာရီကြာလို့6နာရီကြာတိကျ7နာရီကြာ7နာရီကြာထိုးရမယ်ခါကျဆေးသွင်းရတာလည်းရှိပါတယ်အချို့ဆိုဆေးရုံတက်သွားတာတွေတော့ရှိတာဟုတ်အခုလောဆေးရတော့ဆေးရုံတက်တာမတွေ့သေးဘူးဆေးကန်းတွေမှာပဲတက်တာပါဒါပေမဲ့တက်ဖက်ယောဂကုဖို့ဆိုတာကနေရင်းညာရင်းမပြောင်းနိုင်ဘူးဆိုတာသိထားရမယ်အနည်းဆုံး4ရက်5ရက်6ရက်တော့ကျူရမယ်တခါတလေနှစ်ပတ်လောက်ဆီစိတ်သာရလည်းရှိတယ်
ဟုတ်ကဲ့ဆရာအဲ့တော့ဒီနေ့ကယောဂကုသပုံလေးကိုလည်းနည်းနည်းထပ်ပြီးတော့ရှင်းပြပေးပါလားဆရာ
တို့ကနာချီချောင်းစုကကုရဲဒီတက်ဖက်ကြတော့အဲ့လိုမဟုတ်ဘူးအစာတောင်ပေါ့နော်သူအစာရည်မတန်ဘူးပေါ့နော်စင်ကြယ်အောင်ချက်ပြုတ်ထားတာမဟုတ်ဘူးနောက်တစ်ခုကဒီတက်ဖက်ဖြစ်တဲ့လူတယောက်ကစွန့်လိုက်တဲ့မဆင်ပေါ့အဲ့မဆင်ကကျွန်တော်လက်တော့ပဲပေါ်လာနေမှာပြင်မယ်တခါလက်ကင်မှုတွေမှာပြင်မယ်ပေါ့အမျိုးမျိုးပေါ့နောက်ကအဲသူအထုတ်စားမယ်တက်ဆက်ဆံမှာပြင်မယ်အဲ့လိုမျိုးတွေကင်တွေပြီးတော့လူပစ္စတဲ့ဝင်လာတော့ဗျာပကံစီးတဲ့ရည်တွေမတန်ဘူးအဲစားတော့ကင်တွေမှာစားတယ်အဲ့လိုများတဲ့နေတက်ဖက်ဝင်လာတာပတ်ဝန်းကျင်မှာတက်ဖက်ဖြစ်ပြီးရဲ့လူကတက်ဖက်ရောကတော့ပျောက်သွားပါပြီဒါပေမဲ့သူ့မှာဒီသူ့ကကေရီယာပေါ့ရောပါမှုတဲဆောင်သူဖြစ်သွားကြတယ် သူ့ဘူးရစက်ကြိမ်ထဲမှာပေါင်ပေါင်းနေပြီးတော့ခါကြဥရောဆော့ပြီးတော့မစင်းနေတော့နောက်လူတွေကူးတယ်ပေါ့။နောက်တက်ဆိုင်ဟာကေရီယာတိတ်ပြောင်းသွားလို့ရှိရင်ဂျန်နဲ့ဘလူးကတိတ်လူကမဖျားတော့ပေမဲ့လည်းနောက်လူကိုကျွန်တော်ကကူးနိုင်တယ်ဆိုတာသတိထားမှာပေါ့နော်
။ဟုတ်ကဲ့ဆရာအဲ့တော့မကူးအောင်ကာကွယ်ဖို့အတွက်ဆရာကြီးအဲ့ဒါလေးပြောပြပါဦး။
မကူအောင်ကတော့အဓိကကအစားတောက်တဲ့ရေကကူးရဆိုတော့ကျွန်တော်သိနေပြီ။အဲ့တော့ကိုယ့်ရဲ့မစင်ပေါ့။ကိုကတက်ကြက်ဖြစ်တဲ့အခြားတဲ့အချိန်မှာကိုကမစင်အောင်တန်းတန်းနဲ့တုံ့ပြန်မယ်။ရေပြတ်အဲ့နားထွက်တဲ့လက်ကိုစင်အောင်စီးဆက်ပြန်တယ်ပြီး။အဲ့သူကစားတောက်တာတွေမှာရစားကိုယ့်အတွက်စီးချန်ထားပေါ့နော်။ဟုတ်ကဲ့ကျန်တဲ့လူတွေကလည်းကအစားတောက်စားတော့မယ်ဆိုလို့ရှိရင်ရေဆိုဆွတ်ဆွတ်ပူပူပေါ့နော်။တောက်ရတာတောက်ရတာအစ်စ်ပေါ့။တောက်အောင်ပဲပူတက်တန့်စင်ပြီးသားပေါ့နော်။ဒါပေမဲ့အစားတောက်အထူးသဖြင့်ဘေးဥကျက်ဥပေါ့ဗျာ။ကျက်ကျက်စားတာမျိုးတွေရှိတယ်။အဲ့ဒါရရကျွန်တော်တက်ဖက်ပို့ကူးပြီးတယ်လို့ပြောတယ်။အော်အင်ကောင်ဥတွေခိုင်ရင်တော့မှတက်ဖက်ပို့ရရှိပါတယ်လို့ပြောတယ်လို့ရှိပါတယ်။တော့အဲ့ဒါကြောင့်ကျွန်တော်ကဒီဥတွေစားမယ်ဆိုတော့အကျက်ပါကျုပ်ကကြော်ပါ။နောက်ကချက်ပါပေါ့နော်ဒါမျိုးစားပါနော်အသက်အတုပ်တွေပါလေကိုကျွန်တော်လက်တွေနဲ့တုပ်ကြတယ်ပေါ့နော်။အဲ့ဒီမှာလည်းကျွန်တော်ကလက်တွေပြေရှာဆင်အောင်ဆက်ကြည့်လို့ရတယ်။အကောင်းဆုံးကတော့ဆူဆူပူပူပေါ့နော်အားလုံးချက်ပြုတ်ကြော်လောပြီးတော့အဝိတ်တစ်ကောင်ထားနောက်အီအောင်လုပ်ပြီးတော့စားတာအကောင်းဆုံးပဲ။အမွေးကပူရစားလိုက်ပါဒါပေမဲ့နန်းနန်းမင်းတို့ချက်တော်တို့အရွက်ဒီအဲ့ထဲမှာကျွန်တော်ကဒီပတ်ခဲ့ဖို့ပါနေတတ်တယ်။အဲ့ဒါလေးကြောင့်ကျွန်တော်ရောက်ရအောင်ကျွန်တော်ပြကြတယ်။ဟုတ်တယ်ဝါရှော့ဖို့လည်းပါလာနိုင်တာပေါ့နော်။အဲ့တော့ကာကွယ်တဲ့ဒီအကောင်းဆုံးကတော့စားလို့မရအစားအစာရေအလုံးကိုကျွန်တော်ပို့တက်ပြီးသားဖြစ်ပါသေးတယ်။ပို့တက်တယ်ဆိုတော့ကိုယ်မှတက်ဖို့မဟုတ်ပါလေ။ဆိုတော့ဒီ FDA ရဲ့ပို့ပို့လုပ်ထားတဲ့ FDA ရဲ့စစ်ဆေးပြီးသားတောက်ရည်တန်ကိုတောက်ပါ။ရှင်းလုံးအောင်ရင်းမလုံးအောင်ဖုံးရမယ်။
ဒီလက်ဆက်ဆက်စားမယ်ပေါ့နော်ချေချော်ပြီးတော့အားဆိုတော့တက်ခရုံးအောင်ကာဝယ်နိုင်ပါလေခင်ဗျာဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ခင်ဗျာ